လွန်ခဲ့တဲ့နှစ်နှင်းငယ်လာတည်းကအွန်လိုင်းသတင်းတွေလူမှုကွန်ရက်ဆာမျက်နှာတွေမှာနေ့စဉ်လိုလိုတွေ့နေရတဲ့စိတ်မကောင်းပွဲထိတ်လန့်ပွဲအဖြစ်အပျက်များစွာတဲ့ကတခုကတော့လူမှုဘဝတွေအတွင်းဖြစ်လိဖြစ်ထရှိတဲ့ခိုက်ရန်ဒေါသကိုလက်နက်နဲ့ဖြေရှင်းရင်းလူတဦးနဲ့တဦးတက်ဖြတ်မိတဲ့အပြင်းထန်နာကျင်စေတဲ့ကိစ္စတွေပဲဖြစ်ပါတယ်။နှလောင်းပြိုင်၊သုံးလောင်းပြိုင်၊လေးလောင်းပြိုင်ရဲ့လို့မကြောက်မနာတာလူသက်မှုတွေဘယ်သူဘဝမှာပေါ်ပြနိုင်တဲ့လူတွေအလောင်းတွေကိုနိုင်ငံအနှံ့ဟိုမာဒီမာတွေ့နေရတဲ့သတင်းတွေဖတ်နေရတယ်လို့လင်မယားချင်းချစ်သူယူစားအချင်းချင်းတငယ်ချင်းချင်းလူဖို့ကင်ဘက်အချင်းချင်းအင်းနီနာချင်းအပြန်အလှန်တက်ဖြတ်တာတွေကြားရတော့တမိသားနဲ့တမိသားလူရက်လိုက်တာဆိုတဲ့ညီတွားတံမျိုးတွေကြားရတာမိုးမွန်လာပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့တမိသားနဲ့တမိသားတွေမဟုတ်ပဲမိသားစုအရင်းတွေထဲမှာကိုအဖေကိုသားကတတ်တာအရက်မူးနေတဲ့အဖေကသားကိုရိုက်တတ်တာကက်ဆက်ဖွင့်တာအတန်ကျဲလို့တိုးခိုင်းတဲ့တူတုံစင်းအကိုရင်းကိုညီကတတ်လိုက်တာမျိုးတွေအံ့ဩပနံကြားလာရပြန်ပါတယ်။ဒီရက်ထဲအွန်လိုင်းသတင်းစာစာမျက်နှာတွေလူမှုကွန်ရက်တွေမှာထင်ရှားနေတဲ့အလားတူသတင်းတွေကတော့အော်တိုဘာလ3ရက်နေ့ကမုံရမြို့မြို့မှာရဲစခန်းလိုင်းကမ်းမှာရဲဥက္ကဋ္ဌအချင်းချင်းစကားများပြီးဓားနဲ့ခုတ်ခဲ့တဲ့အမှုရန်ကုန်မြောက်ပိုင်းခရိုင်ဆိုင်ပါရမြို့နယ်ကမြို့သားတဦးက15နှစ်အရွယ်ကလေးတဦးကိုဓားနဲ့အချက်ပေါင်းများစွာထိုးတက်ခဲ့တဲ့အမှုအော်တိုဘာလ5ရက်နေ့ကပြည်သူ့ထွက်တော်ညွှန်ကြားရေးမှူးချုပ်ယုံလက်ထောက်ညွှန်ကြားရေးမှူးရဲ့နောက်ကျောကိုရုံးအကူအမျိုးသမီးကစက်သွန်နီးဓားနဲ့ထိုးခဲ့တာတွေဖြစ်ပါတယ်အခုလိုအယုတ်ဆိုးတဲ့ဖြစ်ရပ်တွေကိုဘာကြောင့်မကြားချင်အောင်ကြားလာနေရတာပါလဲတေးကြတာကတော့ဒီအဖြစ်အပျက်တွေအားလုံးဟာဒေါသကြောင့်အစပြုခဲ့တာပါပဲ။အမေရိကန်နိုင်ငံကယ်လီဖိုးနီးယားတက္ကသိုလ်စိတ်ကျန်းမာရေးကုသမှုနဲ့ဇီဝအပျုအမှုဆိုင်ရာသိပ္ပံရဲ့ပါမောက္ခဒေါက်တာမာရီကိုအကိုဘိုနီကအခုလိုပြောခဲ့ပါတယ
်။ That's I think we think that that's really the key to figure out how this interaction
နဲ့ဒေါသကိုတွဲတွဲတန်ရုပ်အကျန်းဖက်ဖြေရှင်းမှုမျိုးဖြစ်မလာအောင်ကြောင်းလဲဖို့အတွက်အခရာကြတာကတော့ကိုကိုကိုထိန်းချုပ်နိုင်စွမ်းပါပဲ။လူရဲ့အုံနောက်ဟာလွှမ်းမိုးမှုအားလုံးကိုအလွယ်တကူနဲ့လက်ခံမိစေပါတယ်။အပြစ်အခက်အသက်အပုပ်တွေများများပါတဲ့ရုပ်ရှင်တွေကိုကြည့်ပါများလာရင်ကြည့်သူတွေရဲ့အုံနောက်ကိုအကြံပန်းတွေလှုပ်ဆောင်မှုတွေနဲ့နှိစက်စေပါတယ်။အကြံပန်းစကားလုံးတွေအကြောင်းအရာတွေပါတဲ့သချင်းကိုနားထောင်ယုံတဲ့ကိုပဲကြံကြံတန်းတန်းအပြုမှုတွေကိုလှုပ်မိစေပါတယ်။မြင်ပါကြားပါများရင်ရင်ပါပြီးတော့အထူးအဆန်းမဟုတ်တော့ပဲအလွယ်တကူပြုမှုမိသွားတဲ့သဘောပါ။အဲဒီလိုပဲကိုယ်ပါဝင်ချက်မှာကောင်းမွန်နှူးညံ့တဲ့အဖန်တွေအပြုအမူတွေကိုကြားပါများရင်တွေ့ပါများရင်ကိုယ်လည်းပဲကောင်းမှုလုပ်ချင်တဲ့စိတ်နှူးညံ့တဲ့စိတ်တွေဝင်လာတော့တာပါပဲ
။တဲဦးဆရာတော်ဦးတူမင်္ဂလာကလည်းအဲ့လိုဆန်းဆန်းဖျားဟောဆက်တော်ဥပမာနဲ့သူ့ရဲ့ဆန္ဒကိုဖွင့်ဟမိန်ကြားခဲ့ပါတယ်
။ကိုယ်အများသောအားဖြင့်အခု Facebook တွေမှာရောဒီမီဒီယာတွေမှာရောတချို့လူပညာရှိရဟန်းပညာရှိတွေတောင်မှကျန်းတန်းတဲ့ရိုင်းဆိုင်တဲ့စကားတွေဆက်ထန်တဲ့စကားတွေအပြောလာကြတယ်အပြုမှုတွေလှုပ်လာကြတယ်အဲဒီလိုလှုပ်လာတဲ့အတွက်နောက်ဆက်တွဲဆိုးကျိုးတွေလူတွေအားလုံးစိတ်ရိုင်းနေဝင်လာကြတယ်ပေါ့မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့မီဒီယာတွေနောက်ပြီးတော့ဒီရန်သံဃာတွေပေါ့လူပညာရှိတွေပေါ့အပန်နေရစပြောင်းလဲကြဖို့လိုပြီးလို့ဦးဇင်းကတော့ထင်တယ်မေတ္တာနဲ့ရှင်တဲ့အပန်ပေါ့ကရုဏာနဲ့ရှင်တဲ့အပန်ပေါ့နော်ရင်ကျေးသိမ်မွေ့တဲ့စကားလေးတွေပြောမယ်ရင်ကျေးသိမ်မွေ့တဲ့အပြုမှုတွေကြမ်းသတိနားလည်တဲ့ပုံကများအားလုံးကဝိုင်းဝန်းစုပေါင်းပြီးတော့တွန့်တင်ပြုပြင်ကြဖို့လိုပြီးလို့ဦးဇင်းကတော့အဲ့လိုလေးမြင်ပါတယ်
။ဘယ်လိုလူမျိုးတွေဟာဒေါသကိုအကြမ်းဖက်မှုတွေနဲ့ဖြေရှင်းတတ်ပါတယ်လဲ။အမေရိကန်နိုင်ငံဖီလာဒယ်ဖီးယားအခြေစိုက်စိတ်ကူထုံးပညာရှင်ဒေါ်ဂျာဆိုင်းမိုင်ပြောပြတာကတော့ဒီလိုပါ။
ကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာရံဖြစ်တာတို့ဒေါသပောက်ကွဲမှုတွေများတာတို့ကိုယ်ကိုယ်တိုင်ကလည်းအဲ့လိုမျိုးနှိမ့်ဆက်တာတို့ဟိုဒေါသပောက်ကွဲမှုတွေကိုခံရမှုတဲ့လူတွေအဘဒရာဆိုတာလူတိုင်းမှာဖြစ်တတ်ပါတယ်ဒါပေမဲ့စိတ်ချမ်းမာရေးကိုကြံ့ခိုင်မှုမရှိတဲ့လူတွေဟာလို့ရှင်ဒီဒေါရဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ချစ်ချစ်ရောက်ရောက်ထိန်းသိမ်းဖို့ဆိုတာသူတို့အတွက်အင်မတန်အခက်အခဲပါတယ်ဥပမာအဖြစ် depression လို့ခေါ်တဲ့စိတ်ဓာတ်ကြောက်ရောဂါကိုခံစားနေရတဲ့လူတွေနောက် trauma လို့ခေါ်တဲ့တကယ်ကိုကိုယ့်ရဲ့စိတ်ကိုအညာကိုစိုးရိမ်ပူပန်စေလောက်တဲ့ဖြစ်ရပ်တွေကိုကြုံဘူးတဲ့လူတွေနောက်အကြောင်းအရာတစ်ခုတွေကဒီ social stress ပေါ့စိတ်ဆင်းရဲဒုက္ခကိုခံစားနေရတဲ့လူတွေဆိုရှင်လေတကယ်ကိုစိတ်ဖြစ်မှုများတဲ့အတွက်ဒေါသပောက်ကွဲမှုကြမ်းဖက်မှုပိုဖြစ်တတ်တယ်နောက်တစ်ခုကတော့ဒီ media exposure ပေါ့နော်လိလာသူတွေနေနဲ့အချိန်ချင်းလိလာတဲ့နေရာမှာသူတို့တွေးရှိတာကဒီလိုအကြမ်းဖက်မှုတွေကိုခဏခဏချိရှုတာများတဲ့လူတွေဟာဆိုလို့ရှိရင်များတော့အဖြစ်သူတို့ရဲ့တကယ်ဘဝမှာလည်းအကြမ်းဖက်မှုတွေကိုလုံနိုင်တယ်ဆိုတော့ဆက်ဆက်မှုကိုသူတို့တွေတွေးထားပါတယ်
အဲ့လိုဆက်ဆက်တွေးလိုက်တဲ့အခါမြန်မာနိုင်ငံကအကြမ်းတမ်းသွေးထွက်တန်ရိုးဖြည့်ရှင်းမှုတွေစတိုက်ဖြစ်နေတာဟာဒီကနေ့ခေတ်ရဲ့ညံဆန်တဲ့ online စနစ်နဲ့လူမှုရေးဆာမျက်နှာတွေရဲ့အကျိုးဆက်ကိုလည်းထည့်ပြောစရာလိုဖြစ်လာပါတယ်။အဲ့လိုမျိုးသတင်းတွေနဲ့ ရုပ်ပြက်ဆင်းပြက်သွေးရဲရဲတန်ရဲရဲတပ်ပုံတွေကိုမိနစ်မဆိုင်အမြန်ဆုံးနဲ့အများဆုံးမြင်နိုင်ဖတ်နိုင်တာဟာ Facebook စာမျက်နှာတွေပေါ်မှာဖြစ်ပါတယ်။သွေးထွက်တန်ရုံတိုက်ခိုက်တက်ဖြတ်နေတဲ့တပ်ပုံတွေကိုနေ့စဉ်လုံလုံမြင်နေရခြင်းဟာလည်းအဲ့ဒီလိုအကြံပဒံအပြုအမူတွေနဲ့ရင်ပါစေပါတယ်။ဒါမဆမ်းပါလားလူတိုင်းလုံနေကြကိစ္စပါလားဆိုတဲ့အတိတ်ကိုဝင်စီပြီးကိုယ်တိုင်ပြုမှုလိုက်ဖို့ဝန်မလေးတဲ့အတွေးကိုဝင်စီပါတယ်။အဲ့လိုအခြေအနေကိုကာကွယ်ဖို့နီလန်းတစုံတရာအဖြစ်ဆရာတော်ဦးသူမင်္ဂလာကအခုလိုမြစ်တာရက်ခံချင်ပါတယ်တဲ့
။အဲ့ဒီစကားပြောတာဆိုတာသတင်းတင်တာအနိဋ္ဌာယုံနဲ့ပတ်သက်တဲ့အရာတွေသတင်းတန်ဖိုးတွေဖြန့်ဝေတာစအကုန်လုံးရှောင်ရှားစင်းတဲ့အရာတွေကိုရှောင်ရှားကြဖို့တိုးလိမ့်မယ်လို့ထင်တယ်မြန်မာအတိုင်းဝိုင်းရကတော်တော်ကြီးကိုသတိထားပြီးပြုပြင်ပြီးဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်နေပါပြီအလုံးဝိုင်းလုံးမရမယ
်အကောင်းနဲ့အဆိုးကိုဝေဖန်ပိုင်းခြားနိုင်တဲ့စိတ်ပိုင်းဆိုင်ရာကျန်းမာဖွံ့ဖြိုးမှုဟာလူအဖွဲ့အစည်းအတွက်အလွန်အရေးကြီးပါတယ်စိတ်ကူထုံးပညာရှင်ဒေါ်ကြာဆိုင်မင်ကအခုလိုထောက်ပြပါတယ
်ပထမအဆိုးအနေနဲ့ကတော့စိတ်ကျန်းမာရေးဆိုတာဘာလဲဆိုတာကိုပေါ်မနာလေလောင်ဆို public education အနေနဲ့ပေါ့နော်သင်ပေးဖို့လိုအပ်တယ်လို့ကျွန်မမြင်ပါတယ်အထူးသဖြင့်ကျွန်မတို့မြန်မာပြည်မှာဆိုလို့ရှိရင်စိတ်ယောဂါလို့ပြောလိုက်တာနဲ့အယူဆိုပြီးမှတခါတည်းပေါ့နော်အဲ့လိုပဲရှုံးချတယ်လို့မျိုးအသွေးခေါ်မျိုးတွေနဲ့ပြောဆိုတတ်တဲ့ထင်မြင်တတ်တာတွေအများကြီးရှိပါတယ်ဆိုတော့ဒီလိုမျိုးတွေကိုကြားတဲ့အခါမှာတကယ်ကိုစိတ်ဖြည့်ဆည်းမှုခံစားရပြီးမှအခုညီလိုချင်တဲ့လူတွေဟာဆိုလို့ရှိရင်လည်းအခုညီရှာမှာမဟုတ်ဘူးပေါ့နော်ဒါကြောင့်မို့ဒီလိုချင်းချင်းချက်တွေကိုလည်းရော့နေတော့အောင်အစိုးရအနေနဲ့ပြည်သူတွေကိုစိတ်ချမ်းသာရေးဆိုတာဗာလေးဆိုတာပုံနှားလေးဖို့အတွက်လို့ဖို့လို့အတည်းလို့ကျွန်မမြင်ပါတယ
်စပယ်ပန်းကင်သူရဲ့လက်မှာစပယ်ရနံ့ဆွဲမှာဖြစ်တယ်လို့တာငါအပုတ်ကောင်ကင်သူရဲ့လက်မှာလည်းအပုတ်နံမဲဆွဲမှာဖြစ်ပါတယ်လူတွေရဲ့ပတ်ဝန်းကျင်မှာတိုးတက်မှုတွေယဉ်ကျေးလိမ္မာမှုတွေနေ့စဉ်မဖန်တီးပေးနိုင်သေးဘူးဆိုရင်တော့မှရက်ဆက်ကြမ်းကြုတ်တဲ့ပြောဆိုပြုမှုဆောင်ရွက်ချက်တွေကိုမပြုမိဖို့ပြုမိတာတွေတွေ့ခဲ့ရင်လေအဲ့ဒီအကြံပဒံသွေးထွက်တန်ရုပ်အဖြစ်အပျက်တွေရုပ်ပုံတွေကိုလက်လွတ်စပယ်မဝေမျှမိဖို့ဝိုင်းဝန်းစူးစမ်းခြင်းဟာလေလူတွေကိုရက်ဆက်ကြမ်းကြုတ်မှုသွေးထွက်တန်ရုပ်မှုတွေနဲ့မယင်ပါစေရအတွက်လူအဖွဲ့အစည်းရဲ့ကောင်းကျိုးကိုတနည်းတစ်ပုံဆောင်ရွက်ပေးနေခြင်းပဲဖြစ်ပါတယ်။တနည်းအားဖြင့်စပယ်နဲ့နေဆွဲအောင်မလုပ်ပေးနိုင်သေးပေမဲ့အပုတ်နဲ့မရှူရအောင်ရှင်းလင်းပေးနေခြင်းပဲဖြစ်ပါတယ်ရှင်။